Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့ရ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်သူအဖြစ်တာဝန်ယူပေးပါမယ်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ American သမ္မတ Donald Trump အနေနဲ့နိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရမလို့ရင် Ukraine ကိုစစ်ရေးထောက်ပံ့မှာမဟုတ်ဘူးလို့ Ukraine တန်တမန်တယောက်ကိုပြောခဲ့ကြောင်း EU ဆိုင်ရာ American တာဝန်ကြီးကပြောကြားခဲ့ပါတယ်။ Iran နိုင်ငံက Fordo Nuclear ဆက်ရုံမှာရှိတဲ့ဗဟုခွာဆက်တွေကို Uranium ဓာတ်ငွေတွေစတင်ထည့်သွင်းဖို့လုပ်နေပြီလို့ Iran သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမင်းသတင်းလှော်ရီမှာတော့မြန်မာအစိုးရကဖွဲ့ထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာလူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်တွေအတွက်တက်တည်အထောက်အထားတွေစုံစမ်းစစ်ဆေးနိုင်ဖို့ဘင်္ဂလားဒေ့ရှ်ကိုသွားဖို့ပြင်ဆင်နေပါတယ်
အဆိုပြုတာဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူး။အတိအကျတော့ဘင်္ဂလားဒေ့ရှ်ဘက်ကခွင့်ပြုချက်ကိုစောင့်ဆန်းနေတယ်လို့ကျွန်တော်သိရတယ်။ဒီတစ်ခေါက်ကကြတော့
နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချင်းအေးပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းလွန်နဲ့အတူထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တရခိုင်ပြည်ကြီးညာထားခံရသူအမျိုးသားကြီးပွားတုတ်တဲ့ကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုထိုင်းအာဏာပိုင်တွေကဒီကနေ့ဖမ်းဆီးရမိလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားစရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီလိုစီစဉ်နေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါရှင
်။ American သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကတန်တမန်တစ်ယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရက်ကိုမလုပ်ရင်အမေရိကန်ကစစ်ရေးထောက်ပံ့မှုဒေါ်လာတန်း400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကိုသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်တန်အမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာဒုသမ္မတဟောင်း Joe Biden ရဲ့သားဗဟုအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အဂတိလိုက်စားမှုနဲ့စုံစမ်းတယ်လို့ Ukraine ကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ခြင်းရမှာမဟုတ်ဘူးလို့သူက Ukraine သမ္မတ Volodymyr Zelensky ရဲ့အကြံပေးတစ်ယောက်ကို September 1ရက်နေ့ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ Ukraine ကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်။ EU တန်အမတ်ဖြစ်သမ္မတ Trump ပါဝင်တာဝန်ပေးထားတဲ့ Gordon Sondland ဟာသမ္မတမဲဆွယ်စည်းရုံးရေးအဖွဲ့ကိုအလှငွေအမြောက်အများထည့်ခဲ့သူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအကြမ်းမကင်ခဲ့ဘူးလို့သမ္မတထရမ့်ကအကြိမ်ကြိမ်ညှင်းဆိုနေတာပါ။ဒါပေမဲ့သမ္မတကိုကာကွယ်ရပ်တည်နေသူသက်အမတ်ကြီးဆော်နန်ရဲ့လွှတ်တော်အမတ်တွေကိုပြောကြားမှုကတိတိတသားကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်တားဖပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့လုပ်ပိုင်ခွင့်အာဏာသုံးပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်ခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုပြည်နယ်၃ခုမှအင်္ဂါနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းဗာဂျီးနီးယားပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာဒီမိုကရက်တစ်ပါတီကအနိုင်ရပြီးမစ္စစ်ပီပြည်နယ်မှာတော့ရီပက်ဘလစ်ကန်ပါတီကအနိုင်ရခဲ့ပါတယ်။ပုံမှန်အားဖြင့်ရီပက်ဘလစ်ကန်ပါတီကိုထောက်ခံအားပေးတဲ့ဗာဂျီးနီးယားပြည်နယ်မှာအုပ်ချုပ်ရေးမှူးရာထူးအပြင်ပြည်နယ်လွှတ်တော်မှာဒီမိုကရက်တွေအများစုနိုင်ခဲ့ပါတယ်။ကန်တက်ကီပြည်နယ်မှာလည်းလောလောဆယ်ရလဒ်တွေအရဒီမိုကရက်ကိုယ်စားလှယ်တွေကပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်နိုင်ရနေပါတယ်။ဒီပြည်နယ်ကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်လာရောက်ပြီးရီပက်ဘလစ်ကန်တွေကိုထောက်ခံမဲပေးကြဖို့ဆန္ဒရှင်တွေမဲဆန္ဒရှင်တွေကိုတိုက်တွန်းမဲဆွယ်ခဲ့တာပါ။အစဉ်လာအဖြစ်ရီပက်ဘလစ်ကန်တွေအခိုင်အမာထောက်ခံတဲ့မစ္စစ်ပီပြည်နယ်မှာတော့သမ္မတထရမ့်ကိုထောက်ခံသူရီပက်ဘလစ်ကန်ကိုယ်စားလှယ်ကအုပ်ချုပ်ရေးမှူးအဖြစ်အနိုင်ရရှိသွားပါတယ်။ကန်တက်ကီပြည်နယ်ကမဲအားလုံးနီးပါးရေးတွက်ပြီးချိန်မှာဒီမိုကရက်ပါတီကအန်ဒီဘက်ရှားက 49.2 ရာခိုင်နှုန်းနဲ့အသာစီးရနေပြီးရီပက်ဘလစ်ကန်ပါတီကမက်ဘီဗင်က 48.8 ရာခိုင်နှုန်းမဲရတာပါတယ်။ဘက်ရှားကသူအနိုင်ရပြီလို့ကြေညာပေမဲ့ဘီဗင်ကတော့ဒီမဲရလတ်ကိုလက်မခံသေးပါဘူး။အင်္ဂါနေ့ပြည်နယ်ရွေးကောက်ပွဲရဲ့ရလတ်ကိုကြည့်ပြီးဒါမဲ့အထွေထွေရွေးကောက်ပွဲရလတ်ကိုခံမှန်းပုံဖော်နိုင်မဲ့အကြောင်းနိုင်ငံရေးတုံသက်သူတွေကဆိုပါတယ်
။အီရန်နိုင်ငံက Fordo Nuclear ဆက်ရုံမှာရှိတဲ့ဗဟုခွာဆက်တွေကို Uranium ဓာတ်ငွေတွေစတင်ထည့်သွင်းနိုင်ဖို့ Uranium Hexafluoride ကီလိုဂရမ်2000ပါတဲ့ကုန်သက်တာကြီးရောက်သွားပြီလို့အီရန်သတင်းမီဒီယာတွေမှဒီကနေ့ဖော်ပြခဲ့ကြပါတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ထဲမှာကန့်တတ်ထားတဲ့နျူကလ িয়ার ဆိုင်ရာဆောင်ရွက်မှုတွေကိုနောက်ထပ်ချိုးဖောက်မှုအဖြစ်မြင်နိုင်ပါတယ်။ဖော်ဒိုးစက်ရုံမှာဗဟိုခွာဆက်1044ခုရှိခွင့်ပေးထားပြီးအဲ့ဒီဗဟိုခွာဆက်တွေကိုတူလောင်စနစ်6ခုထဲမှာထားရှိရမှာဖြစ်ပါတယ်။အဲ့ဒီစနစ်6ခုမှာနှစ်ခုကိုယူရေနီယမ်မပါဘဲလဲပတ်ခွင့်ပေးထားပေမဲ့၄ခုကိုတော့အစင်းသင့်သုံးလို့မရတဲ့အနေအထားနဲ့ထားရမှာပါ။နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ရဲ့စစ်ဆေးရေးမှုတွေအီရန်မှာရောက်ရှိစစ်ဆေးနေပြီးတွေးရှိချက်တွေကိုအစီရင်ခံရမှာဖြစ်တယ်လို့ IAEA ပြောခွင့်ရသူရဲ့အပြောကို Reuters သတင်းမှကိုးကားဖော်ပြထားပါတယ်။နျူကလ িয়ার အရေးသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပြီးအီရန်ပေါ်တောင်းခတ်အရေးယူမှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်အီရန်ကအခုလိုသဘောတူစာချုပ်ချိုးဖောက်တဲ့လုပ်ရက်တွေကိုတိုးမြင့်လုပ်နေတာပါ။အီရန်ဟာမှားယွင်းတဲ့လမ်းကိုသွားနေပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆက်လက်စိန်ခေါ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။တင်းတင်းလာနေတုန်းကပဲယူရေနီယံတွေကိုပို့ပြီးမြ мян ဆန်ဆန်တန့်စင်နိုင်မဲ့ဗဟိုခွာဆက်တွေကိုလဲပတ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကကြေညာခဲ့တာပါ။2015ခုနှစ်ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ထဲမှာတုံးခွင့်ပြုထားတဲ့ IR1 ဗဟိုခွာဆက်တွေထက်ယူရေနီယံတွေကိုဆဲဆပို့ပြီးမြ мян ဆန်ဆန်တန့်စင်ပေးနိုင်တဲ့အဆင့်မြင့် IR6 ဗဟိုခွာဆက်တွေဖြစ်ပါတယ်။အစောပိုင်းတုန်းကလည်းအီရန်မှာထားရှိခွင့်ပေးတဲ့ယူရေနီယံပမာဏကိုတိုးမြင့်ခဲ့တယ်လို့ယူရေနီယံတန့်စင်တဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ်
။မက္ကဆီကိုမူရင်းမှောင်ခိုဂိုင်းတွေကိုကဘာပေါ်ကနေတုတ်တင်ရှင်းလင်းဖို့တင့်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာမူရင်းဂိုင်းတကိုင်းရဲ့ချုံခိုတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသားတွေတည်ဆုံသွားရတဲ့နေရာကိုမက္ကဆီကိုနိုင်ငံသားကြီးဝန်ကြီးမာဆဲလိုအီဘရတ်ကသွားရောက်ကြည့်ရှုခဲ့ပြီးတိုက်ခိုက်သူတွေကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်နိုင်အောင်လှုပ်ဆောင်သွားမယ်လို့အင်ကာနီမှာပြောပါတယ်။မက္ကဆီကိုမှာအမေရိကန်နိုင်ငံသားတွေအဆိုးရွားဆုံးတိုက်ခိုက်ခံရတဲ့ဒီဖြစ်ရပ်အတွင်းအမေရိကန်နိုင်ငံသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း9ဦးတည်ဆုံခဲ့ရတာပါ။တည်ဆုံသူတွေအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရကြောင်းမက္ကဆီကိုသမ္မတအိုဘရာဒိုကအင်ကာနီမှာပြောဆိုလိုက်ပြီးဒီဖြစ်ရပ်နဲ့ပတ်သက်လို့သမ္မတထရန့်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့မူရင်းမှောင်ခိုဂိုင်းတွေကိုနှိမ်နင်းဖို့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနှစ်နိုင်ငံတပ်ဖွဲ့တွေပူးပေါင်းဆက်ဆံရေးလုပ်ဖို့အချိန်တန်ပြီလို့သူ့ Twitter မှာရေးပါတယ်။အခုတိုက်ခိုက်မှုကိုဘယ်သူကလုပ်ခဲ့တယ်လဲဆိုတာအသေးစားမသိရသေးပေမဲ့လက်နက်ကင်မှုရဲ့ဂိုင်းတွေရဲ့လက်ချက်ဖြစ်ပုံရပြီးမှားယွင်းတိုက်ခိုက်ခဲ့ပုံရတယ်လို့မက္ကဆီကိုလုံခြုံရေးဝန်ကြီးအယ်ဖွန်ဒိုဒူရာဇိုကပြောဆိုလိုက်ပါတယ်။
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ခုနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုအပေါ်ညာရုံးကတိုက်ခိုက်ခံရမှုကြောင့်ရဲအရာရှိတွေအပါအဝင်15ယောက်သေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်လောအပီလက်နက်ကင်ကင်းဆောင်တွေလည်းသေဆုံးသူတွေထဲမှာပါဝင်ပါတယ်ဒီကနေ့မှာတော့အတိုက်ခံရတဲ့အနားတဝိုက်ကလမ်းတွေကိုထိုင်းစစ်သားတွေပိတ်ထားပါရယ်တိုက်ခိုက်သူတွေဟာသူတို့နောက်ကိုလိုက်မလာနိုင်အောင်လို့ရာလာခရိုင်ထဲဝင်တဲ့အဝေးပြေးလမ်းမကြီးတစ်ခုပေါ်မှာတန်တွေကျဲချထားခဲ့တယ်လို့ခရိုင်ရဲတပ်ဖွဲ့ရဲဘော်ချုပ်ကြီးကပြောပါရယ်အင်္ဂါနေ့ညကဖြစ်ခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းတိုက်ခိုက်သူတွေဘက်ကလည်းတချို့ဒဏ်ရာရသွားပုံရတဲ့အထောက်အထားတွေတွေ့ရတယ်လို့စစ်တပ်ပြောခွင့်ရသူကလည်းပြောပါရယ်။သေဆုံးသူ၄ယောက်ကအမျိုးသမီးတွေဖြစ်ပြီးတစ်ယောက်ကဆရာဝန်ဖြစ်ပါရယ်။လုံခြုံရေးဂိတ်မှာထားတဲ့ M16 rifle တစ်နက်တစ်လက်နဲ့ပြောင်းတိုတစ်နက်၃လက်အပါအဝင်လက်နက်တချို့ကိုတိုက်ခိုက်သူတွေယူသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒါအပြင်မိတိုင်တစ်ခုနားမှာဖောက်ခွဲရေးပစ္စည်းတွေထားရှိခဲ့တာကိုလည်းတွေ့ခဲ့တယ်လို့ကျောင်းတစ်ကျောင်းမှာလည်းကားတာယာတွေကိုမီးရှို့ထားခဲ့ပါတယ်။ဘဒုလက်ချက်ဖြစ်တယ်ဆိုတာမသိရသေးပေမဲ့ခွဲထွက်ရေးတပုံကြီးရဲ့လက်ချက်ဖြစ်နိုင်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကရာလာခရိုင်အပါအဝင်မွတ်စလင်အများစုနေတဲ့ခရိုင်တွေမှာ2004ခုနှစ်ကစပြီးခွဲထွက်ရေးတပုံတွေနဲ့လုံခြုံရေးတွေကြားပဋိပက္ခကြောင့်တေဆုံးသူ9000လောက်ရှိနေပါပြီ။ဘတာနီနာရာတီဝါနဲ့ရာလာခရိုင်တွေမှာရဲတပ်ဖွဲ့ဝင်တွေ၊ကျောင်းဆရာဆရာမတွေနဲ့အစိုးရဝန်ထမ်းတွေမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်။
နေရုညဉ့်ဉဏ်မှုအဆိုးဆုံးကြုံရတဲ့အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာစာသင်ကျောင်းတွေနှစ်ရက်ကြာပိတ်ထားခဲ့ရတာကဗိုလ်တူးဒီကနေ့မှာတော့ကျောင်းတွေပြန်လည်ဖွင့်လှစ်လိုက်ပါပြီ။ဗိုလ်တူးနေ့မနက်ပိုင်းတိုင်းတာမှုအရလေတုအရေးသွေးဟာဆိုးဆိုးဝါးဝါးအခြေအနေကနေအနှင်းငယ်ကောင်းမွန်တိုးတက်လာတယ်လို့အစိုးရလေတုညဉ့်ဉဏ်မှုစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့မနက်9နာရီတိုင်းတာချက်အရလေတုအရေးသွေးဟာကျန်းမာရေးနဲ့မညီညွတ်တဲ့အဆင့်မှာပဲရှိနေသေးတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆိုရင်လေးရုညဉ့်ဉမ်းမှုအဆိုးဆုံးဖြစ်ခဲ့တာပါလေးရုအရေးအသွေးတိုးတက်လာတဲ့အချိန်ထိကျောင်းပြင်ပလှုပ်ရှားမှုတွေမလုပ်ကြဖို့စာသင်ကျောင်းအတော်များများမှာကန့်သတ်ထားဆဲဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံကအငင်းပွားစရာမွေးရဆေးဝါးတိုက်ဖြတ်ရေးစီမံကိန်းကိုဦးဆောင်ဖို့သမ္မတရဲ့ကမ်းလှမ်းချက်ကိုဒုသမ္မတမရီယာလနော်ရိုဘရီဒေါကလက်ခံလိုက်ပါတယ်မွေးရဆေးဝါးတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းကော်မတီရဲ့ပူးတွဲဥက္ကဋ္ဌတာဝန်ယူဖို့သမ္မတရော်ဒရီဂိုဒူတာဒေးကကမ်းလှမ်းခဲ့တာပါမအောင်မြင်နိုင်တဲ့စီမံကိန်းကိုဥဆောင်ဖို့တာဝန်ပေးတာဟာနိုင်ငံရေးထောင်ချောက်စင်တာဖြစ်လို့ဒီတာဝန်ကိုမယူဖို့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကအကြံပေးနေကြပေမဲ့ဒုသမ္မတရိုဘရီဒေါကတော့အပြစ်မဲ့သူတွေအသက်ခံနေရတာရအောင်လုပ်ဖို့နဲ့မွေးရဆေးရောင်းဝယ်နေသူတွေကိုတကယ်အပြစ်ပေးနိုင်ဖို့အခွင့်အလမ်းတစ်ခုအနေနဲ့စဉ်းစားပြီးကြီးလေးတဲ့တာဝန်ယူခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဖိလစ်ပိုင်မှာမွေးရဆေးဝါးတိုက်ဖြတ်ရေးစီမံကိန်းကြောင့်မွေးရဆေးနဲ့ပတ်သက်သူထောင်နဲ့ချီဥပဒေမဲ့တပ်ဖြတ်ခံနေရတဲ့ကိစ္စအပေါ်ပြင်းပြင်းထန်ထန်ဝေဖန်သူတွေထဲမှာသမ္မတရဲ့နိုင်ငံရေးအထောက်အခံဒုသမ္မတရော်ဘရီဒေါ်လည်းပါဝင်ပါတယ်။ကြမ်းကြမ်းတမ်းတမ်းကိုင်းတွယ်နှိမ်နှင်းနေတာကဖြစ်ဖြစ်သားသားလှုပ်တယ်ဆိုတဲ့သမ္မတရဲ့ပုံရိပ်ကိုသာတက်စီပေမဲ့မွေးရဆေးမှောင်ခိုကူးမှုတွေအပေါ်ထိခိုက်မှုမရှိသလောက်ဖြစ်တဲ့အပြင်ဆေးဆွဲသူနှုံးလဲကြမသွားဘူးလို့ဝေဖန်သူတွေပို့တိုးလာနေပါတယ်။
အမေရိကန်ပြည်ထောင်စုကထက်တန်းကျောင်းသား၄ယောက်မှ၁ယောက်နှုံနဲ့အလဲတန်းကျောင်းသားတွေက၁၀ယောက်မှ၁ယောက်နှုံ e-cigarette ခေါ် electronic cigarette တွေတောက်သုံးနေကြကြောင်းနောက်ဆုံးလေ့လာတွေ့ရှိချက်တွေမှာဖော်ပြပါရယ်ပရုတ်ဒါမှမဟုတ် mint ပူရှိန်အရသာပါတဲ့ cigarette ကိုအများဆုံးတောက်ကြတာဖြစ်တယ်လို့ဆိုပါရယ်သုတေသနလေ့လာချက်နှစ်ခုကအခုလိုရှားပွေတွေ့ရှိတဲ့ချက်တွေကို American Medical Association စာဆောင်မှာအင်္ဂါနေ့ကပဲထုတ်ပြန်လိုက်တာပါအစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ရဲ့နိုင်ငံတော်လူငယ်တွေစိတ်လိတောက်သုံးမှုကိုလေ့လာထားကြရ2019စစ်တမ်းအတွက် e-cigarette ပုံမှန်တောက်သုံးသူအမေရိကန်လူငယ်5.3သန်းရှိပြီးပြီးခဲ့တဲ့နှစ်တုန်းကတော့3.6သန်းသာရှိခဲ့တယ်လို့ဆိုပါတယ်အခုလေ့လာတွေ့ရှိချက်တွေကိုကြည့်ရင်ပြည်နယ်နဲ့ Federal အစိုးရအရာရှိတွေရဲ့ကြိုးပမ်းမှုမအောင်မမြင်ဖြစ်နေရတယ်လို့ဆိုပါတယ်
ပေါ်ဟူးနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လင်းပေးသွားပါမယ်ချင်းပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုစလေဥဝေတင်းကိုစုံစမ်းစစ်ဆေးစရာတွေရှိလို့အခုချိန်ထိဖမ်းဆီးထားဆဲဖြစ်တယ်လို့အေရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်ဥဝေတင်းနဲ့အတူဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးတာမှာအိန္ဒိယအစိုးရဘက်ကကြားဝင်ညှိနှိုင်းခဲ့တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပေမဲ့သူ့ကိုလွတ်ခဲ့တာမှာဘယ်ဖြစ်အားကြောင့်မှမဟုတ်ဘူးလို့အေးပြောခွင့်ရကပြောပါတယ်ဒီလိုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအေးရခိုင်လက်နက်ကိုင်ဘက်ကဖမ်းဆီးသွားတဲ့ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယနိုင်ငံသား၅ဦးချင်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်စကပြား၂ဦးဆက်လှသမား၂ဦးအပါအဝင်၁၀ဦးတို့ကိုပြန်လည်လွှတ်မြောက်ရေးအတွက်အိန္ဒိယအစိုးရကအချိန်မီကြားဝင်ဆောင်ရွက်ခဲ့တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကနိုဝင်ဘာလ9ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ပေါ်အေးပြောခွေရခိုင်တုခကအခုလိုပြောပါတယ
်။ဦးဝေတင်းတယောက်ကလွှဲရင်ကျန်တဲ့6ယောက်ပေါ့နော်အဲ့ဒီဥစ္စာလောက်ပဲဆက်ပစ်လိုက်တာဆိုတော့ဦးဝေတင်းကိုတော့ကျွန်တော်တို့ဟိုစစ်စစ်စရာတွေရှိသေးတဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိ။သူတို့ထုတ်ပြန်ချက်တော့ကျွန်တော်လည်းတွေ့တယ်။ပုံမှန်နေပြီးတော့ကျွန်တော်တို့ဒီလုံးကြုံရေးဆွဆဲတဲ့အချိန်မှာဟိုတွေ့တဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်မလို့စိတ်ဆဲပြီးတာနဲ့ကျွန်တော်တို့ကမလိုအပ်တဲ့လူတွေကိုချက်ချင်းပြန်ထွက်တာဖြစ်တယ်။ဆိုတော့ဘသူဖိအားကြောင့်မှလွတ်တဲ့ဥစ္စာမျိုးတော့မဟုတ်ဘူး
။အိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပြန်လည်လွှတ်မြောက်လာပြီလို့လည်းသတင်းတွေပေါ်ထွက်နေပေမဲ့ဥဝေတင်ရဲ့ဇနီးဖြစ်သူတော်ခင်ဤစင်ကတော့ဒူမရဲ့ခင်ပွန်းဖြစ်သူလွတ်မလာသေးဘူးလို့ပြောပါရတယ်
။ဟုတ်ပါလားဒီပါ။ဟောမမထက်မကြောက်။ဘာမှကြောက်ကဲ။မင်းကသူ့ဖုန်းတစ်ချက်ဖြစ်နေတော့သူရဲ့အကောင့်နဲ့လည်းသူတို့ဖုန်းသုံးသေးတယ်။သူမဟုတ်ဘူးသူတို့တွေတောင်းတာဖြစ်နေ။တစ်ချက်နဲ့နိုင်သုံးချက်မှာဖုန်းဖွင့်သေးတယ်။ဒီညမှာလည်းသူ့ကိုလိုင်းဖွင့်ထားတယ်။ဘာမှရှိတယ်လို့မရဘူးပေါ့နော်
။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းမြင့်နယ်ပလက်ဝမ်မြို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုကလတန်မြို့ကျောင်းတိုင်းဆက်လီနဲ့စီနင်းလာတဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေတင်းပါဝင်10ဦးကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလမ်းကူးလက်မှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ နိုဝင်ဘာလ၄ရက်နေ့မနေ့မှာလွှတ်တော်ကိုယ်စားလှယ်သူကလွှဲပြီးအလုံးကိုလှုပ်ပေးခဲ့ပေမဲ့အိန္ဒိယဝန်ထမ်း၅ဦးထဲမှာသူကတော့အေအဖွဲ့ကဖမ်းဆီးစားချိန်မှာနှလုံးမောဖောက်ပြီးတေဆုံးသွားခဲ့ပါတယ်။သူ့ရဲ့ရုပ်အလောင်းကိုပြန်လည်လွှမြောက်လာတဲ့အိန္ဒိယနိုင်ငံသား၄ဦးနဲ့အတူစစ်တွေမြို့ကိုတည်ဆောင်ခဲ့ပြီးအိန္ဒိယနိုင်ငံကိုဆက်လက်ထွက်ခွာဖို့နိုဝင်ဘာလ၅ရက်နေ့မှာပဲစစ်တွေကနေရန်ကုန်မြို့ကိုထွက်လာကြပြီလို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကဆိုပါတယ်။အခုလိုအိန္ဒိယနိုင်ငံသားသူဆုံးမသွားတဲ့အတွက်နိုင်ငံကြားတာဏမာရေးရရှုပ်ထွေးမှုတွေဖြစ်လာနိုင်ပြီးအိန္ဒိယနဲ့မြန်မာစစ်တပ်တို့ပေါင်းပြီးအေအေကိုစစ်ရေးရဖိအားပေးလာနိုင်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့အေအေပြောခွင့်ရခိုင်ဒုက္ခကတော့အိန္ဒိယအစိုးရအနေနဲ့ရခိုင်လက်နက်ကင်အေအေပေါ်မှာစစ်ရေးရဖိအားပေးမယ်မထင်ကြောင်းဆိုပါတယ်
။သူတို့ကဒီအစိုးရအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေကတော့ဟိုရှိနေကြတာပဲလေ။ဟိုအိန္ဒိယအနေနဲ့ကတော့အဲ့လိုမျိုးအပူပေါင်းပြီးတော့ကျွန်တော်တို့ကိုပြည်ရှင်မှုဆိုတဲ့ဥစ္စာကအဖြစ်နိုင်ခြေတော့နေတယ်လို့ခင်ဗျ။ဘာကြောင့်လဲဆိုကျွန်တော်တို့ကသူတို့ရဲ့ယာတူလေးမဟုတ်ဘူး။အဲ့လိုမျိုးကြည့်တော့သူတို့လုံးမယ်လို့တော့ကျွန်တော်တို့ဘက်ကမယူဆဘူးဗျာ။
လက်ရှိဖန်စီခံရဆဲလှုပ်တော်ကိုယ်စလေဦးဝတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေအေရဲ့တရင်ချက်လက်တွေကိုစုံစမ်းမှုခူမီလူငယ်ဖွဲ့ကိုလှုပ်ဝက်ဖွဲ့စည်းထားတဲ့အပြင်နိုင်ငံရေးရအေအေတပ်ဖွဲ့ကိုစိုက်ခတ်နေသူဖြစ်တာကြောင့်ဆက်လက်ထိန်းထိန်းထားဆဲဖြစ်ပြီးဘယ်ချိန်ပြန်လှုပ်မယ်ဆိုတာမပြောနိုင်သေးဘူးလို့အေအေပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်။အနေဒီမျိုးရဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတောက်တာမျိုးညွတ်ကတော့အခုလိုဖန်စီပြီးမှဆွဆွဲတဲ့ပုံမှာမသိလျော်ဘူးလို့ဆိုပါတယ
်။ဆက်ထားတဲ့ဆက်ချက်တွေကလည်းဒီလွတ်လပ်တဲ့ဒီဒီအနေနဲ့ဒါဖြစ်ရှိနေရတဲ့လည်းဖြစ်ပါလေမိမိတို့ဖန်စီပြီးမှဒီဆက်ဆက်ချက်တွေထုတ်နေကြရင်ပြင်ပြင်းရတော့လို့ပြောကြမှာ
ဥဝေတင်ဖန်စီခံရတဲ့ကိစ္စပေါ်မှာချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ချင်းလူခုရေးဖွဲ့ခုမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီခုမီလူငယ်များတင်စတဲ့အဖွဲ့အစည်းတွေကြီးညာချက်အသီးသီးထုတ်ပြန်ခဲ့ကြပြီးအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
နိုင်ငံရင်တင်ပြပို့ထားတာပါအခုဆက်ပြီးတော့လိုအပ်တဲ့အထောက်အထားအချက်အလက်တွေအတွက် ICOE အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ပြင်ဆင်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာအစိုးရကဖွဲ့ထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အဖွဲ့ဟာလူ့အခွင့်အရေးချိုးဖောက်ကြောင်းဆွဆွဲချက်တွေတဲ့တက်တည်အထောက်အထားတွေစုံစမ်းစစ်ဆေးနိုင်ရေးဘင်္ဂလားဒေ့ရှ်ကိုသွားဖို့ပြင်ဆင်နေပါတယ်။ ICOE အဖွဲ့ဟာစုံစမ်းစစ်ဆေးဖို့အဆင့်တင်ဖြစ်နေပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ခွင့်ပြုချက်ကိုစောင့်နေတာပါ။ဒီအကြောင်းပြည်စုံကို VOE သတင်းတော်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုနေတာတွေကိုစုံစမ်းစစ်ဆေးဖို့ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ဘင်္ဂလားဒေ့ရှ်ကိုသွားမှာဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့လာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရထံစတင်ထားတာတလနီးပါရှိနေပြီးဒါဟာဒုတိယအကြိမ်သွားရောက်မှာလည်းဖြစ်ပါတယ်။ပထမအကြိမ်တွားရောက်ခဲ့တော့ကအစိုးရတာဝန်ရှိသူအချင်းချင်းသာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးအခုတစ်ခေါက်မှာတော့အသေးစိတ်လုပ်ငန်းတွေဆောင်ရွက်သွားဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်
အစိုးရကဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူးအတိအကတော့ဘင်္ဂလားဒေ့ရှ်ဘက်ကခွင့်ပြုချက်ကိုစောင့်ဆန်းနေတယ်လို့ကျွန်တော်သိရတယ်လေဒီတစ်ခေါက်ကကြတော့အသေးစိတ်လုပ်ငန်းတွေပါပါတာပေါ့လား
ရခိုင်ပြည်နယ်ပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်ဖို့အတွက်ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာအစိုးရက2018ဇူလိုင်လ30ရက်နေ့မှာဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့မှာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဟောင်းရိုဆာရီယိုမေနာလိုကိုဥက္ကဋ္ဌတာဝန်ပေးထားပြီးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်မတ်ကြီးကင်ဆိုအိုရှိမာ UNICEF အစိုးရအရာရှိဟောင်းပမောက္ခဒေါက်တာအောင်ထွန်းတက်တို့ကိုအဖွဲ့ဝင်အဖြစ်တာဝန်ပေးခဲ့ပါတယ်။အခုလအတွင်းမှာဘင်္ဂလားဒေ့ရှ်ကိုသွားရောက်စုံစမ်းစစ်ဆေးဖို့အတွက်နှစ်နိုင်ငံသဘောတူထားတာဖြစ်ပြီးကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့အဆင်သင့်ဖြစ်နေပြီလို့အဖွဲ့ဝင်တအူးဖြစ်တဲ့ပမောက္ခဒေါက်တာအောင်ထွန်းတက်ကပြောပါတယ်။
ကျွန်တော်အစရီကပေါ့နော်နိုင်ငံသဘောတူတာလားဒီစုံစမ်းစစ်ဆေးအဖွဲ့အစတဲ့ဒေါက်တာတွေတွားကြည့်မယ်လို့ပြောတာပြီးတာနည်းအဲ့တော့ဆရာတို့အခုသူတို့နဲ့နားလည်မှုတွေရှိနေတော့သူတို့ရဲ့လက်ခံမှုနဲ့ကိုသွားနိုင်တဲ့ပုံမှန်မူတည်ပြီးတော့သွားဖို့အစီအစဉ်လုပ်ထားတာပါဆရာတို့ကတော့ဒီမှာလိုအပ်တဲ့လူတွေအားလုံးတော့ခေါ်ပါပါတတိယဒေါက်တာတွေကိုဆရာတို့စုံစမ်းစစ်ဆေးနိုင်တဲ့တွားကျင်တဲ့လူတွေပါမယ်ပြီးတော့ဟိုတွားတာလဲဒါဟိုနိုင်ငံဖြစ်တာမို့သူတို့ဘက်ကဒီလက်ခံတဲ့ပုံမှန်မူတည်ပြီးတော့ဆရာတို့သွားမှာပါဆရာတို့အစီအစဉ်ဖြစ်နေပါ
အခုလနိုဝင်ဘာလ၄ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးတို့နေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနမှတွေ့ဆုံခဲ့ပြီးနေရက်ဆုံးခွာသွားသူတွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အခုလအတွင်း ICOE အဖွဲ့ဝင်တွေတာရောက်မဲ့ခရီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။နေရက်ဆုံးခွာသူတွေကိုယ်တော်ဘောနဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ၄၀၀ကျော်ရှိနေပါပြီ။ ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်ကတော့အဒီဖော်ပြချက်ဟာနှစ်နိုင်ငံအင်းကြီးချင်းကောင်းဆက်ဆံရေးနဲ့နှစ်နိုင်ငံကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့နေရာစွန့်ခွာသူပြန်လည်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲဖော်နိုင်ရေးတို့ကိုဘလို့မှအထောက်အကူမပြုကြောင်းဘင်္ဂလားဒေ့ရှ်တမ်မတ်ကြီးနဲ့တွေ့ဆုံချိန်မှာတုံ့ပြန်ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသအောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
View American အသံဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှမ်းမှာတော့ထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တိတ်ခံပြေးကြီးညာထားခံရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထုံရှင်ကိုထိုင်းအာဏာပိုင်တွေကဒီကနေ့ဖမ်းဆီးရမိလိုက်ပါပြီ။သူ့ကိုထိုင်းနိုင်ငံမဲဆိုင်မြို့တာချီလိပ်ချစ်ကြည်ရေးတရားကနေတာချီလိပ်ကိုဖမ်းဆီးခေါ်ဆောင်လာပြီးမန္တလေးကိုလေယာဉ်နဲ့နေရင်းချင်းပို့ဆောင်လိုက်ပြီလို့ဆိုပါရယ်။ဒီကြောင်းပြေဆုံးကို VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းဒေသကြီးရမဲတင်မြို့မှရဲစခန်းက67မြင်းဆောင်2018မြမတပ်ထုတွင်ဥပဒေပုံမှန်30ကကြီးကျင့်ထုံး5တင်းနဲ့မှုတွေနဲ့တရားစွဲဆိုခံရပြီးတဲ့နောက်ဦးစိုးထွန်းရှင်ကထွက်ပြေးတိမ်းရှောင်နေတာပါတရားခံပြေးဖြင့်ကြော်ညာခံထားရသူအမျိုးသားကြီးပွားတွတ်တရေးကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုနိုဝင်ဘာလ6ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကနေတချီလိပ်ဘက်ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးလာတာဖြစ်ကြောင်းတချီလေးခရိုင်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
။သူ့ကိုဘယ်ဆွတ်လိုက်ပြီးလွှတ်လိုက်ပြီးဆိုတော့လွှတ်တာတော့ဟိုဟာဒီကတည်းကလက်ခံပြီးပြီ။ကျွန်တော်ကတော့ဟိုဟာမသိရသေးဘူးခင်ဗျာ
။ဦးစိုးထွန်းရှင်ကိုတချီလေးကနေတဆင့်မန္တလေးကိုခေါ်ဆောင်လာပြီးဖြစ်ကြောင်းမန္တလေးမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ကလည်းအခုလိုပြောပြပါတယ်
။ဟောဒီစိုးထွန်းရှင်ကိုဖမ်းလာတာတော့ညနေကပေါ့။မန္တလေးလေစိတ်ကို၄နာရီ20ပတ်ဝန်းကျင်တော့မှဝင်လာတယ်လို့သိရတယ်။ပြီးတော့သူ့ပေါ့ VIP ရိုးကနေခေါ်ထုတ်သွားတယ်ပေါ့နော်ပြင်စီကြီးတဲ့တွေခေါ်ထုတ်နေကြလမ်းကျောင်းနေပုံပဲတဲ့ VIP ရိုးကနေခေါ်ထုတ်သွားတယ်လို့အဲ့လိုသိရတယ
်2019ခုနှစ်မတ်လအတွင်းကတရားခံပြေးဖြည့်ကြော်ညာခံရတဲ့ဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံဘန်ကောက်မြို့ကသူ့မနာဘူမိလေစိတ်မှာတွေ့ရှိခဲ့ကြောင်းမြန်မာနှောင်းသတင်းဌာနကဖော်ပြခဲ့ပြီးတဲ့နောက်အများပြည်သူတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကထိပ်ပိုင်းအရာရှိတွေဟာသူ့ကိုဖမ်းမှုအတွက်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုပြီးသမရယုံကပြောဆိုခဲ့ပါတယ်အခုခါမှာတော့သူ့ကိုဖမ်းဆီးခဲ့ပြီးနောက်ထပ်ဘာဆက်လုပ်မယ်ဆိုတာကိုတော့မသိရသေးပါဘူးအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့မန္တလေးတိုင်းရမဲသိမြို့နယ်ထဲမှာရှိတဲ့မိုးထီမိုးမီဒေသကဧက6000ကျော်ရွှေလုတ်ကက်တွေလုတ်ခဲ့ပြီမဲ့နိုင်ငံတော်ကိုပေးသွင်းရမယ်ရွှေတွေကိုပေးဆောင်ခဲ့ခြင်းမရှိတာကြောင့်သူနဲ့အတူ၅ဦးဟာတရားခံပြေးတွေအဖြစ်အမှုဖွင့်ခံထားရတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုလိုင်းတူမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကို
မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
The American Than ဗုဒ္ဓဟူးညဘက်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ထိပ်ပိုင်းခေါင်းဆောင်ဟောင်၅ဦးအပါအဝင်စစ်ဘက်တာဝန်ရှိသူ6ဦးပေါင်း12ဦးကိုဒီကနေ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှားဆက်ခွန်တင်နဲ့ထောင်ဒဏ်နဲ့စီချမှတ်လိုက်ပါတယ်။ဒီလိုထောင်ဒဏ်ချမှတ်ခံရတဲ့ခေါင်းဆောင်တွေဟာအပြစ်ခတ်ရက်စေးရီကိုဥဆောင်ခဲ့သူတွေဖြစ်တာကြောင့် NSCNK နဲ့ဆောင်ရွက်နေတဲ့ငင်းငယ်လူငန်းစဉ်ဟာရှေ့ဆက်ဖို့အခက်အခဲရှိလာနိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နာဂာမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ကအဖွဲ့ဝင်၁၁ဦးကိုဒီကနေ့မနက်၁၇နာရီလောက်ကစကိုင်းတိုင်းဒေသကြီးခန်းကြီးမြို့နယ်တရားရုံးကနေပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်ဒီနေ့တရားရုံးကိုတွားရောက်လေ့လာခဲ့တဲ့ခန်းကြီးမြို့ကန်တဦးကတရားစီရင်တဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ်
အစီအစဉ်တက်တယ်မှာပါတဲ့လူကဒီဝင်းကြီးစေဦးကျော်ဝမ်းစေဦးအောင်ကန်ဦးအောင်မိုင်ဦးစောထင်ဦးအောင်ဆိုင်တို့ဝင်းကြီးစင်တို့အားလုံးပေါင်း၅ဦးရေကိုပုံမှုစင်ကိုကြားရန်လို့ပါမယ်ဟောပုံမှုစင်ကိုကြားရန်အပေါင်း၆ဦးပေါ့ဝင်းကြီးစင်တို့အားလုံးပေါင်း၅ဦးရေကိုဟောအနက်ဆိုင်ကြီးတပ်ဖက်က၆ဦးအားလုံးပေါင်း၁၀ဦးထောင်နဲ့မျက်စိချမှတ်တာပေါ့မတရားတဲ့စက်ခွန်တစ်ပုံမှနေပဲလေဟုတ်
NSCNK အဖွဲ့ဝင်တွေကိုလက်ရှိခန်းတီးထောင်မှာချုပ်နှောင်ထားပြီးသူတို့အချင်းချင်းအကြညှိနှိုင်းပြီးမှသာအယူခံတက်မတက်ဆုံးဖြတ်မယ်လို့လည်းခန်းတီးမျိုးကန်ကပြောပါတယ်NSCNK ဟာအိန္ဒိယနိုင်ငံကိုတော်လှန်နေတဲ့ကက်သဲအာတန်စတဲ့လက်နက်ကိုင်အဖွဲ့တွေကိုသူတို့ဌာနချုပ်မှလက်ခံထားတဲ့ဆိုတဲ့သတင်းအရအစိုးရတမ်ဘော်ကဒီနှစ်ဇန်နဝါရီလမှနေပြည်တော်ရှင်းလင်းခဲ့ပါတယ်။မလအတွင်းမှာတော့ခေါင်းဆောင်၅ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မေလအတွင်းမှာတပ်ပတ်ဆိုင်ရာလူ6ယောက်ကိုထပ်မံဖမ်းဆီးပြီးမတရားသိမ်းဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။NSCNK ဟာတိုင်းဒေသကြီးအဆင့်မြန်ချမ်းရေးသဘောတူစာချုပ်ကို2012ခုနှစ်ကလက်မှတ်ရေးထိုးခဲ့ပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်မထိုးသေးပါဘူး။ထောင်ချခံရတဲ့ခေါင်းဆောင်၅ဦးဟာ NSCNK ရဲ့မြန်ချမ်းရေးပေါ်ဆောင်ရေးအဖွဲ့ဝင်တွေဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာတော့သူတို့ဟာ NSCNK ရဲ့မူဝါဒနဲ့မကိုက်ညီပဲ NCA လက်မှတ်ရေးထိုးရေးအတွက်ဆောင်ရွက်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖွဲ့ကနေထုတ်ပယ်လိုက်ပါတဲ့ဒီအခြေအနေတွေကြောင့်အစိုးရနဲ့ NSCNK အကြားငင်းချဲလုပ်ငန်းစဉ်တွေဟာရှေ့ဆက်ဖို့ခက်ခဲလာနိုင်ကြောင်းခန်းတီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးလာထွန်းကသုံးသပ်ပါတဲ့
ထောင်ချခါတဲ့ပုဂ္ဂိုလ်တွေကတော့တကယ်ငင်းချဲလူချင်းတွေတွေပေါ့ငကူတော့လည်းတတိတွေလက်မှတ်ထိုးခဲ့တဲ့လူတွေလေအဲအခုကသူတို့ကိုထောင်ချနေတယ်ဆိုတော့ငင်းချဲရင်းတော့နည်းနည်းအလားဝေးမှလို့ထင်တာပဲတကယ်လူလာတဲ့လူတွေကထောင်ချလိုက်တယ်မဟုတ်ဒါလို့လေဘကနေပြီးတော့ထုတ်ပြန်လဲဆိုတော့အဲဒီနိုင်ငံငင်းချင်းရတော့အလားဝေးဝေးမယ်လို့တုံ့တာတ
ာပေါ့ NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာနေထိုင်နေတဲ့နာဂလူမျိုးတွေရဲ့အရေးကိုဆောင်ရွက်နေတဲ့အဖွဲ့ဖြစ်တာကြောင့်မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲထားပေမဲ့နိုင်ငံရေးဆွေးနွေးမှာမဟုတ်ကြောင်းနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုရင်မြန်မာအိန္ဒိယနဲ့နာဂသုံးဘွဲ့ဆိုင်ဆွေးနွေးအဖြေရှာမှရမယ်လို့ယုံကြည်ထားတဲ့အဖွဲ့လည်းဖြစ်ပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းအတွဲသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှမူစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို line to meter 19 kHz 5953ည line to meter 25 kHz 7803ည line to meter 32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာတော့အေးမြ6တွေ့တဲ့ရာသီမှာအေးပြား6တွေ့စီတဲ့အပြုအမူတွေကိုရှောင်ကျဉ်သင့်တဲ့အကြောင်း
ကိုယ်သုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြာတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအကြောင်းတွေမပ
ါအရေးပြားဆရာဝန်ဒေါက်တာဝီရန်ဖြူပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးခြင်းပါတယ်စီအေးခေလွန်ကမ္ဘာနိုင်ငံရေးမှအင်အားစုဖွဲ့မှုတွေအများပြားဖြစ်ထွန်းလာတဲ့အတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တချို့ဟာပြည်မအခြေခံမူထက်အင်အားတောင့်တဲ့အုပ်စုတွေအလိုကျဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။အာဆီယံအဖွဲ့ကတော့မြန်မာပြည်နာရဲ့အခြေအနေမှန်ကိုနားလည်ပြီးကုလသမဂ္ဂအနေနဲ့လည်းအာဆီယံလိုနားလည်လှုပ်ဆောင်မယ်ဆိုရင်တော့ပိုကောင်းလိမ့်မယ်လို့လည်းပြောပါတယ်။အသေးစိတ်ကိုသံမကြီးဦးဟောက်တို့ဆွမ်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တာမှာမြန်မာသံမကြီးကခုလိုစပြီးတော့ပြောပါတယ်။
ကိုင်းဘီနဲ့မဟုတ်နောက်ပိုင်းနေရာဆွခွာတဲ့မွတ်စလင်နဲ့ပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ပြည်တွင်းမှာတမကဝင်တဲ့ဟိုနိုင်ငံကမျက်နှာစာမှာပါအကြီးမားဆုံးသောရင်ဆိုင်ချုပ်တွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီတင်ကွမြောက်ရေးကာလကိုစတင်ပြီးတော့ပြည်သူ့ဆိုရရွေးချယ်တင်မြောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့မျှော်မှန်းချက်တင်တဲ့ဟိုအားထုတ်ကြိုးပမ်းမှုတွေရဲ့အကြီးမားဆုံးသောဟန်တားကြီးကတော့ဒီဟာပဲလို့ပြောရင်တော့မှားဘူးပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမကြုံစဘူးပေါ့။ကုလသမဂ္ဂတမိုင်းမှာလည်းပဲအမှန်တိုင်းပြောရလို့ရှင်တော့နိုင်ငံတိုင်းနိုင်ငံပေါ်မှာဒီဒုက္ခရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်။ဒီဒုက္ခတွေပြဿနာပါ냐ဆိုတဲ့ဟာတွေ။ဒီဟာနဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရတဲ့နိုင်ငံအခုတည်းမရှိပါဘူး။နော်အခုတည်းမရှိပါဘူး။ကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောကုလသမဂ္ဂသူတွေညီလာခံမှာရောလုံချွေးကောင်းစီမာရောကျွန်တော်ပဲပေါင်းဆောင်ကနေပြီးတော့မှဟိုဖျားပြီးချင်းခံနေရတဲ့အတွက်တော်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလို့ပဲကျွန်တော်ဒီလိုပြောချင်ပါတယ
်ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တောင်မှမကြုံစုဖူးရဲ့ဖျားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်ကုလသမဂ္ဂအတိုင်းပိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဗက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုခံနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုတုန်းကဆိုရင်တရုတ်ရဲ့လူခွင့်ချိုးဖောက်မှုတွေအများကြီးစီးခဲ့ပေမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်တရုတ်ကကြတော့လူဖျားကြီးပန်းမမပေးရဘူးစသဖြင့်ပြောကြတာလေအများကြီးစီးခဲ့ပါတယ်။သမကြီးဘယ်လိုနှိုင်းရှင်းလို့ပါလဲလား။
ကျွန်တော်မြန်မာကတော့ဘောနော်ပုဂ္ဂလအမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟို dynamic လို့ခေါ်မှာလားနော်လုပ်ငန်းအကောင့်ထဲပေါ်ဆောင်ရွက်မှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံနဲ့ရာလေဤနှစ်တိရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တာပေါ့နော်ဟုတ်လားအခြေခံမူတွေပေါ်မှာဟိုရက်တည်တဲ့ဟာတဲ့ဒီသူတပြင်းတော့ကျွန်တော်တို့ဟိုစီးရဲကာလာဟိုပြီးသွားတဲ့ခါအင်အားအတိုင်စနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံကဆက်ဆံရေးပုံစံပြစ်ပြောင်းလာတဲ့နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံလည်းပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတပြင်းကျွန်တော်ကိစ္စမှာဖိအားပေးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ချင်း OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ် OIC ရောဗျာအမှန်တည်းပုံရင်းလေးပြောရင်တော့ဘာသာရေးနဲ့ခြေကမျိုးဖွဲ့စည်းတဲ့အဖွဲ့စီးဖြစ်တဲ့ခါကျတော့သူကြည့်ကြရဲကွာသူတို့ရဲ့ဒီမွတ်စလင်တွေဟဲ့လားဒီလိုဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေပြီးတော့စေဝေးသွားတာပေါ့နောက်တစ်ခါကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှဒီလူခွင့်ရတံပိုးထားမှုဒီဟာကိုပဲခြေတန်းတင်ပြီးတော့ဒါလုတ်သွားနေတယ်ဒီနှစ်ဖွဲ့ ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှာအခြေအနေတွေကိုဟိုထည့်အတွက်စဉ်းစားခြင်းမရှိဘူးဒီအဖွဲ့နှစ်ဖွဲ့စလုံးကိုပေါင်းလိုက်မယ်ဆိုရှင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ကဖြစ်သွားပြီလေ။တဝက်ကျော်ဖြစ်သွားပြီတဲ့ခါကျတော့သူတို့နဲ့ဆက်နွယ်နေတဲ့ဟာလာသူတို့ကိုမိခိုနေရတဲ့နိုင်ငံတွေနဲ့ပေါင်းလိုက်ရင်အဲကျွန်တော်ရဲ့တစ်ဖက်မှာအင်အားကုလသမဂ္ဂရဲ့သုံးပုံနှစ်ပုံတော့အလိုလိုပါသွားတာပေါ့အဲ့ဒီသဘောတရားကိုကျွန်တော်အလိုပဲမြင်ပါတယ
်ဟုတ်ကဲ့လုံညိုကြီးကောင်စီမှာတော့လောက်မဆိုးလှတော့လည်းပဲတချို့ forum ကြီးမှာကြတော့မြန်မာနိုင်ငံကိုပုံပြီးဖိအားပေးတဲ့ဥပမာအဖြစ် ICC လို့အဖွဲ့မျိုးကအရေးယူမဲ့ကိစ္စမှာ UN ကလည်းအတီးပြုပေးမဲ့ judges တွေကို UN ကရွေးပြီးခန့်လိုက်တဲ့ဆိုရင်အဲ့ဒါဟာမြန်မာနိုင်ငံမှာလိုက်နာရမယ် obligation ရှိလာတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရပါတယ်ဆိုတော့ ICC လို့အဖွဲ့က UN ကိုသုံးပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့အထိကြိုးပမ်းလာနိုင်တဲ့အလားအလာကရှိလာနိုင်ပါလားရှိကို
ကျွန်တော်သုံးသပ်မိသလောက်ဆိုလို့ရှိရင်တော့ဟိုတို့ကနီလန်ပလောင်းစုံနဲ့ပေါ့နော် OIC ဟိုပြည်ခဲ့တဲ့ဝန်ကြီးဖွဲ့အစည်းအဝေးမှာအဲဒီဟာကို ICC တင်ဖို့ကိစ္စဂမ်ဘီယာနိုင်ငံကိုတာဝန်ပေးပြီးတော့မှသူတို့ဆက်လုပ်မှာပေါ့အဲအဲ့ဒီသဘောမျိုးသူတို့ကဆုံးဖြတ်ထားတာ OIC အနေနဲ့တစ်ဖက်ကလည်း EU နိုင်ငံတချို့နိုင်ငံတွေပေါ့ဗျာအထူးသဖြင့်နောက်ဥရောပနိုင်ငံတချို့တွေအားဆိုရင်ဟိုဒီဟာကို ICC တင်ဖို့ကိစ္စကိုချက်ခုတ်ချက်ခဲလုပ်နေကြတယ်သို့တော်လည်းပဲကျွန်တော်ဥပဒေကြောင်းရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟာလား ICC အဖွဲ့ဝင်မဟုတ်တဲ့အတွက် rule statute ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကျွန်တော်တို့ပုံမှန်တော့တကယ်ကဒီ ICC ရဲ့ဟာလားဥပဒေကြောင်းအရာဟာလားအာဏာသိမ်းရောက်ပိုင်ခွင့်နဲ့ကျွန်တော်တို့လိုက်နိုင်မယ့်တာဝန်တရားမရှိဘူးပေါ့နော်အဲ့ဒါကြောင့်လည်းပဲသူရဲ့ဥပဒေအရာရှိ chief prosecutor အနေပြီးတော့ဆွဲချက်ထက်မှာနာမည်ပေးထားတာက deportation လို့ပဲသူကဒီကျွန်တော်ဘက်ကနေပြီးတော့ Muslim population ကိုနိုင်ငံအပြင်ကိုမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုတ်တာ။အဲဆိုကျွန်တော်ပြည်တွင်းမှာဖြစ်တဲ့ကိစ္စကသူကအာဏာသိမ်းရောက်မှုမရှိဘူးလေ။အဲတော့ဂျမန်ရေးထိုးထားတဲ့ Bangladesh ပေါ်မှာဖြစ်တဲ့ရာဇဝတ်မှုတခုခုသားလည်းသူကအာဏာသိမ်းရောက်မှုရှိတာကိုအဲ့သဘောရအဲ့လိုလုပ်ထားတယ်။သို့တော်လည်းပဲနိုင်ငံတကာနိုင်ငံကို ICC ရဲ့တရားစီရင်ခွင့်အောက်ကိုလွှဲပေါင်းဆိုတဲ့နေရာမှာကုလသမဂ္ဂဘောင်ထဲမှာကျွန်တော်သိလောက်ဆိုရင်တော့လုတ်ပိုင်ခွင့်ရှိတာကုလသမဂ္ဂလုံကျွင်းကောင်စီတစ်ခုပဲရှိတယ်လေ
။
အဲ့တော့လုံကျွင်းကောင်စီကဒီဟာကိုထွေးပြောင်းပေးမှသာလျှင် resolution နဲ့ဆုံးဖြတ်ပေးမှသာလျှင်ဒါလုပ်လို့ရမယ်။ဆိုတော့အစ်င့်လေကတော့အများကြီးတော့ရှိပါတယ်။ဥပဒေကြောင်းရလဲဒါခိုင်လုံတဲ့ကိစ္စတော့မဟုတ်ဘူ
း။နောက်တစ်ခုကမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂကပေးတဲ့ PR တွေမြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စီစဉ်နေတဲ့ဘာညာစာကိုအမြဲတမ်းပြောမယ်။ကုလသမဂ္ဂကတောင်းဆိုတဲ့အတိုင်းဖြန့်ပေးနိုင်တာဆွေးနွေးနိုင်တာတွေမရှိတဲ့အပိုင်းလည်းတွေ့ရပါတယ်။အဲ့ဒါသူတို့တောင်းဆိုမှုတွေကမြန်မာနိုင်ငံရဲ့ဒါအထုတ်ရှားအာဏာကိုများညှိစွန်လောက်အောင်များဖိအားပေးနေတဲ့ကိစ္စတွေများဖြစ်နေပါလားသူတို့မြန်မာနိုင်ငံပြည်တွင်းရေးအတွက်များအခက်အခဲသိကြုံသွားနိုင်ပြီလားသူတို့ပြောတာကိုခွပြလိုက်ရင်စသဖြင့်ဘယ်လိုအခက်အခဲတွေရှိနေထင်ပါလဲအဲ့ဒါတွေကိုလည်းပြောဖို့
ဟုတ်တယ်နားရမှန်တော့ဗျာကျွန်တော်ဒီရခိုင်ပြည်နယ်မြောက်ပိုင်းလူမှုတိုင်းဝိုင်းကြားမှာဖြစ်နေတဲ့ပြဿနာဟာနှစ်ပေါင်းရှည်ကြာခဲ့ပြီကြာခဲ့ပြီအားလုံးနဲ့သိတယ်အဲဒါကြောင့်ဒီပြဿနာဖြေရှင်းဖို့ဆိုပြီးတော့ကွန်ဖရင့်ရခိုင်ဟိုချန်ပီကွန်ရှင်ကိုဆက်ဖွဲ့ရတယ်ဒီဆိုရပဲဆက်ပြီးဖွဲ့ပြီးတော့ဒီရှင်းမှာဒီကိစ္စဖြေရှင်းရမယ့်ကိစ္စအရေးကြီးတဲ့ကိစ္စဆိုပြီးတော့ဆက်ပြီးလုပ်တာကျွန်တော်တို့အဆိုရပဲဆက်ပြီးလုပ်တာပါအဲသို့တော်လည်းပဲတနေ့ကန်ချမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနဲ့ကျွန်တော်စစ်စင်ရေးကိစ္စတွေဖြစ်လာတဲ့အခါကျတော့ဆုလိုက်ပြုံးလိုက်ထောက်ခေါ်သွားတဲ့ကိစ္စတွေဖြစ်လာတာကိုဒီဘက်မှာနေတဲ့လူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ဟိုလက်တွဲပြီးတော့ဟုတ်လားကျွန်တော်ညှိနှိုင်းဖြေရှင်းရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုပ်ပဲဒီဟာကိုကျွန်တော်လုတ်တယ်လေဒီလိုကျွန်တော်တို့နိုင်ငံသဘောတူညီချက်နဲ့လုတ်နေတဲ့နေရာမှာဟုတ်လားကျွန်တော်တို့ချွတ်ချော်မှုတွေလည်းတချို့ရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တယောက်နဲ့တယောက်အဖြစ်တင်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲကျွန်တော်လက်ခံဖို့အတွက်ကျွန်တော်လက်ခံမယ်ကျွန်တော်ဒီမှာနေသွားတဲ့လူမှန်တယ်ဆိုလို့ရှိရင်ထောက်ထားပါတော့တခုခုပေါ့ဗျာကြားနိုင်တယ်ဆိုရင်ကျွန်တော်ကစစ်စစ်ပြီးတော့မှန်ကန်တယ်ဆိုရင်ကျွန်တော်ပြန်လက်ခံဖို့သဘောတူညီပြီးသားကျွန်တော်လည်းပြောပြီးပြီအဲ့ဒီမှာသူတို့ကလောက်ရမယ့်အပိုင်းကဟာလာဟိုအဖန်မှန်လဲကျွန်တော်ပြောပြပါပြီဟာတမန်ထားတဲ့ပုံစံတွေရှိတယ်သက်ဆိုင်ရဲ့ပုံစံတွေကိုဖြေခိုင်းမှာသူတို့တကယ်ပြန်လာခြင်းနဲ့ဟာစာနာအမှန်ရှင်းလက်မထိုးအဲပုံစံမလက်မထိုးပြီးတော့ကျွန်တော်တို့ပို့ကျွန်တော်ကစစ်စစ်ပြီးတော့မှန်တယ်ဆိုရင်လက်ခံမယ်ဒါလည်းလင်းရှင်းရှင်းပဲပဲသို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှပြဿနာတွေဖြစ်တယ်အလုံးပြုံနေတော့အများကြီးတော့အခက်အခဲရှိမယ်သို့တော်လည်းပဲကျွန်တော်ပြောထားတဲ့အရေးအတွက်ကိုပြန်လာရဲဆိုရင်ကျွန်တော်တို့သတို့လုံကြီးအတွက်လည်းပဲဟာလာတက်နိုင်ဆုံးလုပ်ပေးမယ်ဒါပေမဲ့စာဝန်ကြီးအတွက်လည်းပဲနေရာပြန်လေးနေရာခြားထားပြီးရေးအတွက်လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံဖို့လည်းအဆင်ပြေပဲကျွန်တော်ဘက်ကတော့ဒါပါပဲ
ဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်တစ်ထက်တုန်းကဆိုရင်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်ရှင်းခဲ့ရတယ်ထင်ပါတယ် UN ကိုမရောက်ခဲ့ဘူးငကမင်းစီမံချက်ဆိုပြီးထွက်သွားပြန်ဟင်းသာစီမံချက်နဲ့ပြန်လည်လက်ခံခဲ့တယ် အခုကျတော့ကော်ဖီအန်နန်ကမရှင်ခန့်ပြီးတော့နိုင်ငံတကာကိုအလိုက်တော်တချို့ကဝေဖန်ကြရတယ်ခင်ဗျာ internationalized look လိုက်တယ်ဒီဟာကိုဖြစ်စင်လို့ရရဲ့သားနဲ့ဆိုပြီးတော့အဲ့လိုဟာကိုအပြစ်တင်ပြီးပြောကြရလဲရှိပါတယ်သူတို့တွေအတွက်သမကြီးဘယ်လိုတုံ့ပြန်ပြောချင်ပါလဲ
ကျွန်တော်တို့ကအဲ့ဒါ internationalize လုပ်တာမဟုတ်အဖမ်းပြောရရင်ဟိုတုန်းကဖြည့်ရှင်းခဲ့တယ်ဆိုတာ root causes အရင်းမြစ်ကြံစည်တာကိုဖြည့်ရှင်းတာမဟုတ်ဘူးလူမှုပြဿနာကိုပဲဖြည့်ရှင်းတာဒီကနေ့ထွက်သွားတယ်လို့ပြန်လဲလက်ခံဖို့တဲ့သဘောကိုလုပ်ပြီးဒါပဲအဲ့ဒါကြောင့်လည်းပဲနေပေါင်းများစွာဒီပြဿနာအရာရှိနေတာဖြစ်တယ်အဲ့တော့ဒီကြာရှိနေတဲ့ပြဿနာကိုအမြင့်ပြတ်အောင်ပြဿနာအရင်းမြစ်ကိုရှာပြီးတော့ဘာတွေလုပ်ရမလဲဘာတွေလုပ်သင့်တယ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟာလားဟိုဒီရခိုင်အချမ်းပြေကော်မရှင်ကိုဖွဲ့ပြီးတော့အချမ်းပြည့်ချက်ကိုတောင်းတာဖြစ်ပါတယ်အဲ့လိုတောင်းတဲ့ခါမှာလည်းပဲဒီဟာကကျွန်တော်တို့ ownership ပဲဘယ်ကုလသမဂ္ဂမှလာပြီးတော့လုတ်ခိုင်းတာလည်းမဟုတ်ဘူးသူတို့ကဘာမှတင်ပြစရာလည်းမရှိဘူးမစ္စတာကိုဗီအန်နနဲ့သူရဲ့ကော်မရှင်ဟာဟာလားကျွန်တော်တို့နိုင်ငံတော်သမ္မတစီကိုသူရဲ့ဆင်ခံလောက်တင်တာပဲကုလသမဂ္ဂကိုလည်းတင်တာမဟုတ်လူငင်းကောင်စီလည်းတင်တာမဟုတ်ဘူးဒီလောက်ရည်ရှိဖြစ်နေတဲ့ပြဿနာရင်းမြစ်ကိုကင်တွယ်ဖို့အတွက်ဆိုပြီးတော့ကျွန်တော်ဆွေးရနေပြီးတော့စိတ်ရင်းစင်နာမှလည်းလုပ်တဲ့ကိစ္စသာဖြစ်တယ်ဒီလိုပဲကျွန်တော်ပြောချင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါသေးတယ်သမ္မတကြီးအခုနောက်ဆုံးအာဆီယံရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂတွင်မှုချုပ်ကသဘောကျတဲ့သူထောက်ခံတယ်လို့ပြောရဲထင်ပါတယ်အာဆီယံရဲ့ approach ကနိုင်ငံတကာကစောစောကပြောခဲ့တဲ့အဖွဲ့အစည်းတွေရဲ့ချင်းကပ်နေရတဲ့ပူပြီးတော့မြန်မာနဲ့ဟက်ဆက်မှုရှိလို့ထင်ပါတယ်အဲ့ကိစ္စလေးသမရဲ့သဘောထားသုံးသပ်ပါဦးဆ
ရာငါတော့ဥတော်လာရှင်းရှင်းပြောရလို့ရှင်တော့အာဆီယံလောက်တာကအထူးထူးခြားခြားတော့မဟုတ်ဘူးသို့တော်လည်းပဲအမှန်တရားကိုတည်မြင်ပြီးတော့လုတ်တဲ့လုတ်ထိုက်တာကိုလုတ်တယ်လို့ပဲကျွန်တော်ပြောချင်တယ်ဘာဖြစ်လို့လဲဆိုတော့အာဆီယံဟာတနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့ဝန်ဆောင်ဖြစ်တာတွေကိုကျွန်တော်ကလက်မခံဘူးဟာလာကျွန်တော်တို့ရဲ့အခြေအနေကိုလည်းတို့နားလေတယ်ကျွန်တော်တို့လက်တွေ့လုပ်နိုင်မဲ့အခြေအနေတွေဘယ်လိုရှိတယ်ဆိုတာလည်းသိတယ်ကျွန်တော်တို့ရဲ့စူးစမ်းအထောက်အမှုတွေနဲ့စည်ရင်းစည်နာမှန်တွေကိုဘယ်လိုကူညီရမယ်ဆိုတာကိုပဲတို့ကရှာဖွေတယ်နီးလန်းရှာတယ်ဒီလိုလုပ်ပေးတယ်ဒီဟာကျွန်တော်ပြဿနာဖြေရှင်းခြင်းအတွက်เนาะအဓိကအချက်ပါပဲဒါပေမဲ့ကုလသမဂ္ဂအဲ့လိုမဟုတ်ဘူးဗျာဒါပုံမှန်လင်းလင်းပြောရလို့ရှိရင်ကုလသမဂ္ဂကတို့လိုချင်တဲ့ဟိုပုံစံကိုပဲတို့ကဟိုတွင်းချင်တဲ့သဘောရှိတယ်အာဆီယံကတော့ကျွန်တော်ဖွဲ့စည်းတွဲမှာဟိုကိုတနိုင်ငံနဲ့တနိုင်ငံလေးနားလေတဲ့သဘောပေါက်တယ်ဟာကူညီချင်တဲ့ဆန္ဒဒါအဓိကဟိုကြံစည်ဖြည့်ရှင်းချင်တဲ့ဆန္ဒအဓိကမို့လို့အဲ့ဒါကြောင့်ဟိုအစဉ်ပြေတဲ့သဘောရှိပါတယ်လို့ပို့ပြီးတော့လေ
ဟုတ်ကဲ့ဆိုတော့ဒီဒီကိမှာအာဆီယံရဲ့လှုပ်ဆောင်ချက်ကိုကလသမဂ္ဂကမစ္စတာဂူတာရက်စ်ကသူတို့အပြေအဝါထောက်ခံမယ်လို့ပြောသွားတယ်ဆိုတာတနည်းအားဖြင့်နည်းနည်းနှိစက်မှုရှိလာတယ်ဆိုတဲ့သဘောပဲကလသမဂ္ဂဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံရှုထောင့်ကနားလည်ဖို့သူတို့ကြိုးစားလာတယ်ပေါ့
ဟုတ်ကဲ့အဲ့လိုနားလည်ဖို့ကြိုးစားရင်တော့အာဆီယံရဲ့လုံခြုံရေးလုပ်ငန်းကိုသူ့အနေနဲ့သူ့ယူပြီးတော့လုပ်မယ်ဆိုရင်တော့အောင်မြင်ဖို့ပုံစံဆက်တာပေါ့ဗျာ
ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ပြီးအခုတော့လာမယ့်စနေညတဲ့လီလိုင်းစီစင်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပြန်စီရှင်တော်ရရှိများရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံနေကြရပါတယ်အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအေးမြချောက်သူတွေရာသီမှာဆိုရင်အထူးသဖြင့်အေးပြားချောက်သွေ့စေတဲ့အပြုအမူတွေကိုရှောင်ရှားမှအသားကွဲတာအသားဖတ်တာလူမျိုးအေးပြားကိုထိခိုက်မဲ့အခြေအနေတွေကိုကာကွယ်နိုင်မဲ့အကြောင်းဒေါက်တာတန့်စောရဲ့လူထုနဲ့ကျန်းမာရေးစီစဉ်မှာတင်ဆက်ထားတာကိုနားဆင်နိုင်ပါပြီရှင်
ေးများတဲ့ဆောင်းရာသီမှာအရေပြား၆ဒေ့ပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါ။ဆောင်းနေမှာအရေပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရမှုဒါကြောင့်ဆောင်းရာသီကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအရေပြားမ၆ဒေ့အောင်ဂရုစိုက်ကာကွယ်ထားမိတယ်လို့အယောင်မြင့်တရေမန်နေဂျာတူဖြစ်သူမတ်တန်နာကအခုလိုပြောပါတယ်။
အမကိုတိုင်ကပေါ့နော်အသားရေအရန်ချောက်တယ်ပေါ့နော်ဖနောက်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားလို့ထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလာစီလိမ့်ပြီးအရေပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့ Mapoda Shu နဲ့ McQuay Soro ကအခုလိုပြောပါတယ
်။အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျွန်မတို့ကြုံတွေ့ရတာကကြာတော့ဟောပေါ့အသားခြောက်တာအသားကတော့အသားအရေပြားခြောက်တာတော့အများလန်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်။
ထောင်းလို့ရောက်ပြီဆိုလို့ရှင်တော့ဒီတိုင်းကတော့ဟောပေါ့အသားရေကတော့ခြောက်တွေ့လာတယ်အသားရေခြောက်သွေ့တယ်အဲ့ဒီအတွက်ကိုဘယ်ထိန်းသိမ်းရမလဲဆိုတော့ဟောပေါ့အဓိကတော့ moisturizer လိမ့်ရမယ်ပေါ့နော်ရေနွေးနဲ့ရေမချိုးရအောင်ရေနွေးနဲ့ရေချိုးလို့ရှိရင်ပုံတော့အသားရေခြောက်တယ်ပြီးရင်အသားရေခြောက်တဲ့တဲ့ရှားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးဘယ်လိုတော့ရှိရချင
်အရေပြားမချအောင်ညီမကဘယ်လိုထိန်းသိမ်းလဲဆိုတော့body lotion နေလိမ့်နေပေါ့နော် body lotion လိမ့်တဲ့အခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့တချို့လိုရှင်းတွေရှိတယ်ပြီးလို့ရှိရင် day cream တို့ night cream တို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေဆိုပြေပြီးတော့ချုံးမှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနီးလန်းတွေနဲ့ကာကွယ်ပါတယ်ရှင်
အရေပြား၆သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား၆သိပ်မှုကိုပိုဆိုးစေမယ့်အပြုအမူတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရေနေပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချသင့်တယ်လို့အရေပြားဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
။ကိုတုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေကက်မီကယ်ပြင်းတဲ့ပါတဲ့ဆက်ပြားတွေမတုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်တော့အဲ temperature ပေါ့ water temperature ရေရဲ့အပူချိန်ဒီ7-8°C လောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွှာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြားခြောက်ဖို့ပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်နေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေသားမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကအကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးသင့်ဘူးနောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတက်တဲ့အကျင့်တွေပါလေရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းသူကလက်စီးပြီးတိုင်းဆက်ပြဖြစ်နိုင်တော့ဆက်ပြပြင်းတာတွေနဲ့မဆေးရအောင်အရေပြားခြောက်တတ်တဲ့လူတွေကဆက်ပြအပြော့ကိုသုံးပြီးတော့ဆေးရမယ်လက်ဆေးပြတာနဲ့အရေပြားဆိုတဲ့ hand cream လိုအားမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှာပဲအရေပြားခြောက်တာကိုတတ်တာဆေးပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြားခြောက်သိမ့်မှုဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ့်မှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ခြောက်တွင်းနဲ့ဝင်လာပြီပေါ့နော်အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို့ခြောက်လာကြတယ်အဲ့အခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတတ်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပူရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေပြားကို Cute Site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ၆သိတဲ့ဆောင်းရသည့်ကာလမှာအရေပြား၆သိစေနိုင်မဲ့အပြုအမူတွေကိုရှောင်ကြဉ်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးစီစဉ်ပြီးအခုဆက်ပြီးတော့ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်
င်္ဂလာပါကျွန်တော်ရန်တိုင်းမှာ view ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပနေတဲ့ AFC U19 အာရှအသက်19နှစ်အောက်မျိုးသမီးဘောလုံးပွဲမှာတော့မြန်မာမျိုးသမီးအသင်းဟာအုပ်စုအဆင့်ကနေထွက်လာရပါတယ်။အသက်19နှစ်အောက်မြန်မာမျိုးသမီးအသင်းဟာအုပ်စုဘီမာဂျပန်တောင်ကိုရီးယားတရုတ်တို့နဲ့အုပ်စုထဲကျခဲ့ပြီးတော့နှုန်းမ3ရက်နေ့ကကစားခဲ့တဲ့တောင်ကိုရီးယားနဲ့ပွဲမှာတကူကူမရှိနဲ့ရှုံးနိမ့်သွားပါတယ်။မြန်မာမျိုးသမီးတင်းဟာပထမပွဲမှာဂျပန်ကို5ဂိုးကိုမရှိနဲ့ရှုံးခဲ့သလိုဒုတိယပွဲမှာလည်းတရုတ်ကို5ဂိုးတကိုးနဲ့ရှုံးထားတာကြောင့်အုပ်စု3ပွဲကစားတာမှာ3ပွဲစလုံးရှုံးသွားခဲ့တာပါဒီအုပ်စုမှာဂျပန်က3ပွဲစလုံးနိုင်ပြီးအုပ်စုဘိုနဲ့တက်သွားခဲ့ပြီးတော့တောင်ကိုရီးယားကတရုတ်ကို2ဂိုးတကိုးနဲ့နိုင်တာကြောင့်2ပွဲနိုင်6ပွဲနဲ့အုပ်စုဒုတိယရပြီးတော့အချိုဘိုလူပွဲကိုတက်သွားခဲ့ပါတယ်ခင်ဗျာဥရောပဘက်ကဘောလုံးသတင်းတွေမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့အင်္ဂလန်ပရီးမီးယားလိဂ်ပွဲစဉ်မှာခြေချင်းဝက်ရိုးကျိုးသွားခဲ့တဲ့ Everton ကွင်းလယ်လူ Andre Gomes ဟာလင်းလာနေ့ကတော့ခြေချင်းဝက်ခွဲစိတ်ကုသမှုလုပ်ခဲ့ပြီးတော့အောင်မြင်တယ်လို့ Everton အသင်းကပြောပါတယ်။ဒါပေမဲ့လည်းသူဟာဒီနေ့ဘောလုံးယာတီမှာဘောလုံးပြန်ကစားနိုင်မှုမသေးကြပဲယာတီကုန်တဲ့အထိနားယူရမှာဖြစ်တာကြောင့်ရှင်းနစ်ကြမှပြန်ကစားနိုင်မှာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။တင်နစ်သတင်းတွေမှာတော့ပြင်သစ်နိုင်ငံမှာကျင်းပတဲ့ Paris Master Tennis Final ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ် Final မှာ Novak Djokovic နဲ့ Denis Shapovalov တို့ဘောလုခဲ့ကြပြီးတော့ Djokovic က 6-3 6-4 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်ချိန်ထဲမှာပဲ Spain နိုင်ငံသား Rafael Nadal ဟာ Djokovic ကိုကျော်ပြီးတော့ကမ္ဘာအဆင့်1 Denis ကစားသမားဖြစ်သွားပါတယ်ဒါဟာ Nadal အတွက်တော့ကမ္ဘာအဆင့်1နေရာကို8ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်ခင်ဗျာလန်ဒန်မှာနိုမာ10ရက်နေ့ကနေ18ရက်နေ့ထိကျင်းပမယ် ATP World Tour Tennis ပြိုင်ပွဲဒီအုပ်စုပွဲစဉ်တွေထွက်လာပါပြီနာမည်ကြီး Novak Djokovic နဲ့ Roger Federer တို့ကတော့ Andre Agassi အုပ်စုမှာတောက်စုတဲ့ကြာပြီးတော့သူတို့နဲ့အတူ Dominic Thiem နဲ့ Italy က Matteo Berrettini တို့လည်းအဲ့ဒီအုပ်စုမှာပါဝင်ပါတယ်တပတ်ကဘျံပေါ့အုပ်စုမှာတော့ပူပူနွေးနွေးကမ္ဘာနံပါတ်1ဖြစ်ထားတဲ့ Rafael Nadal Alexander Zverev Stefanos Tsitsipas နဲ့Daniil Medvedev တို့တွေ့ကြမှာဖြစ်ပါတယ် ATP World Tour Tennis ပြိုင်ပွဲကိုတော့ Federer က6ချိန်ပိုဆွဲပြီးအများဆုံး3ချိန်တင်ထားသလို Djokovic ကတော့5ချိန်နဲ့ဒုတိယအများဆုံးရထားပါတယ်ဒါပေမဲ့လည်း Rafael Nadal ကတော့ဒီပြိုင်ပွဲကိုတစ်ချိန်မှပိုမဆွဲထားပါဘူးဒါကြောင့်ဒီတစ်ချိန်မှာတော့ Nadal အနေနဲ့ဘိုးဆွဲနိုင်မလားဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာနိုင်ငံက MMA ကိုကံပညာတိုင်းပေါင်းဆောင်ကစားသမားတူဖြစ်တဲ့ကယန်တိုင်းရင်သူလေးဘိုဇီနာအန်တိုနီယာအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကယားပြည်နယ်မှာနေထိုင်တဲ့နာမည်ကြီးအမျိုးသမီးမြန်မာလက်ဝဲချန်ပီယံဘိုဇီနာအန်တိုနီယာဟာအသက်16နှစ်အရွယ်မှာလက်ဝဲစထုတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းသူမဟာလက်ဝဲသမားဘဝကိုတော့အလွယ်တကူဖြစ်လာခဲ့တာမဟုတ်ပါဘူးသူလောဝိစထိုးပြခဲ့ပုံနဲ့ပတ်သက်ပြီးတော့အန်တိုနီယာကအခုလိုပြောပါတယ်
။ဟောပါတော့ပြီးအရင်တော့ကဆိုလဲမင်းကလေးဒါလောက်တယ်ဒီလက်ဝတ်ထိုးတယ်ဆိုတော့သူတို့မကြောက်ဘူးဟိုမြင်လည်းမမြင်ဘူးဆိုတော့လေအဲကျမတို့တို့ခွင့်မပြုဘူးဒါမဲ့ကျမခါကျတော့ဘောလုံးကန့်မယ်ဆိုပြီးတော့လိန်ပြီးတော့အဲဘောလုံးကွင်းသွားတယ်လမ်းတဝဲရောင်ဆိုင်ရင်ဖက်ပြန်ချိုးပြီးတော့လက်ဝတ်တဖိုးထိုးတော့ဘောနော်အဲလိုလောက်ရတယ
်။စင်လာအဖြစ်တော့အမျိုးသားတွေဒါရှင်ပြိုင်ထိုးသက်ပြီးကစားလေရှိတဲ့ရိုးရလက်ဝတ်ကိုထိုးသက်ဖို့အတွက်သူမရဲ့မိဘတွေကသဘောမတူဘူးလို့အန်တိုနီယာကပြောပါတယ
်လိုက်တာမိမဖြစ်ရလက်ဝိတ္ထုတော့ဘောနော်အဲဘဖြစ်ရညာဖြစ်တော့ဘောပြောကြတော့ဘောနော်ဒါပေမဲ့ခုနောက်ပဲတော့သူတို့လည်းကိုကိုလာလည်းလောက်ပြနိုင်ရဲဆိုတော့သူတို့အရန်ကြီးကိုအခုကအရန်ပြအားပေးတယ်ဝယ်ထိုးလို့ရှိရင်အိမ်မှာပဲအိမ်ကချစ်ချင်းလေးပဲအိမ်အပြည့်ပဲလာပြီးတော့လာအားပေးတယ်နိုင်တော့လည်းငိုရဲလူငိုတော့ဘောနော်ဟ
ာအခုခါမှာအသက်24နှစ်ရှိဖြစ်တဲ့အန်တိုနီယာဟာရက်၅ပေနှစ်လက်မှရှိပြီးခနာကိုအဖြစ်လူကောင်တင်းငယ်တဲ့ထဲမှာပါဝင်တယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းသူမဟာစင်ကာပူခြေစိုက် One Championship ကိုကံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာပွဲချင်းအများဆုံးနဲ့ဆန်းချင်းတင်အနိုင်ရထားတာဖြစ်ပါတယ်။အန်တိုနီယာဟာရွှေစင်နဲ့ထိုးသတ်တဲ့ပွဲမှာ24စက္ကန့်နဲ့အနိုင်ယူပြီးတော့ပွဲချင်းအများဆုံးအနိုင်ယူပြီးတော့ဆန်းချင်းတင်ထားတာပါ။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းသူမဟာဗီယက်နမ်နိုင်ငံကဗီယက်နမ်နယ်ပေါ်အမေရိကန်နိုင်ငံသူဘင်ဂူယန်ကိုအကျိတ်နဲ့ထိုးသတ်ပြီးတော့အနိုင်ရခဲ့ပါတယ်။ဒီဘွဲမှာတော့ဒိုင်းတွေကသူမကိုအမှတ်နဲ့အနိုင်ပေးခဲ့တာပါအခုလိုလည်းဝေးထိုးဖို့အတွက်သူမအနေနဲ့ဗ ဘလို့ပြင်ဆင်မှုတွေအပြောင်းလဲတွေလုပ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီ
းအဲ့ဆိုကွာဖိုက်တာတယောက်ကိုလှုပ်တော့မယ်ဆိုရင်ကိုယ့်ရဲ့စိတ်တွေကကိုယ့်ရဲ့ဥနှောင့်တွေရောကိုယ့်ရဲ့ခန္ဓာကိုယ်ရောအားလုံးကိုချိန်ပလိုက်ရတာပေါ့နော်ချိန်ရဆိုကိုယ့်ကိုအများဆုံး strong ဖြစ်အောင်နေရတယ်အများကြီးလဲကြိုးစားရတယ်ကိုယ်ကတာမမင်းကလေးတောင်လို့နေလို့မရတော့ပေါ့နော်အစရကိုအားလုံး
ဒါမဲ့လည်းလက်ဝဲပွဲတွေဟာအမျိုးသမီးတွေထက်အမျိုးသားတွေနဲ့ပိုပြီးတော့တက်ဆိုင်နေတင့်တော်တယ်လို့အမြင်တွေရှိနေကြတဲ့အပြင်ငွေကြေးကမကထလှုပ်ထောက်ပံ့တာတွေကလည်းအမျိုးသားလက်ဝဲပွဲတွေမှာပုံများပြီးတော့အမျိုးသမီးတွေကိုပံ့ပိုးမှုအားနည်းတယ်လို့သူမကရှုမြင်ပါတယ်ဒီအချက်ကြောင့်သူမအနေနဲ့ရိုးရာလက်ဝဲပွဲကနေ MMA ပြိုင်ပွဲဘက်ကိုကူးပြောင်းပြီးထိုးသက်လာစေခဲ့တာလို့လည်းပြောပါတယ်အဲ့လိုအမျိုးသားနဲ့အမျိုးသမီးခွဲခြားတာမျိုးတွေမရှိသင့်ပဲဒန်းသူဖြစ်သင့်တယ်ဆိုပြီးတော့လည်းသူမကပြောပါတယ်
အမျိုးသမီးနဲ့အမျိုးသားကိုမခွဲခြားပဲနဲ့ပေါ့နော်ဒီအမျိုးသမီးတွေအတွက်နေရာတစ်ခုပေးဖို့လိုအပ်တယ်ပေါ့နော
်ဘူခါမာတခြားနိုင်ငံတွေကလက်ဝဲသမားတွေနဲ့အပြိုင်ထိုးသက်ပြီးအောင်မြင်မှုတွေရရင်မဲ့လဲသူမအနေနဲ့တခါတရံမှာတော့အရင်နှုံးကလိုပဲမိမတယောက်လိုနေရတဲ့ဘဝမျိုးကိုသတိရမိတယ်လို့လဲဆိုပါတယ်
တူပြောပါတယ်ဒီဘွားလည်းဒီအရင်ကမင်းလေးပုံစံနဲ့လွမ်းတော့ဘောနော်ဒါမဲ့အခုပြန်နေဖို့ဆိုတော့တော်တော်မဖြစ်နိုင်တော့ဘူးလားဟ
ာ MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာသူမအားကြရတဲ့သူကတော့မြန်မာနိုင်ငံကကချင်တိုင်းသားအောင်လာအန်ဆန်ဖြစ်တယ်လို့ဆိုပါတယ်အန်တိုနီယာအနေနဲ့သူအားကြတဲ့အောင်လာအန်ဆန်လိုမျိုးဘလောက်ထိရယူနိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါဗျာ
ကိုရနိုင်ရဲ့အားကစားသတင်းလှော်တွေကိုနားဆင်ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမန်ဆုမြတ်မုံကပြောပြပေးပါရှင်အမေရိကန်သမ္မတကိုတရားစွဲသည်မသိစုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကသက်တမ်းတစ်ယောက်ကယူကရိန်းတွင်တဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရကူညီရာရောက်တဲ့လောက်ရက်ကိုမလုပ်ရင်အမေရိကန်ကစီးရေးထောက်ပံ့မှုဒေါ်လာ400လောက်ပေးမှာမဟုတ်ဘူးလို့ယူကရိန်းသက်တမ်းတစ်ယောက်ကိုသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားပုတ်ဖွဲ့ဝင်ဖြစ်ပါဝင်တဲ့ကုမ္ပဏီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ချေရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့အကြံပေးတစ်ယောက်ကိုစက်တင်ဘာ1ရက်ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်၃ခုမှာအင်္ဂါနေ့ကကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းဗာဂျီးနီးယားပြည်နယ်နဲ့ကန်တက်ကီပြည်နယ်တွေမှာဒီမိုကရက်တစ်ပါတီကအနိုင်ရပြီးတော့မစ္စစ်ဆပီပြည်နယ်မှာတော့ရီပပ်ဘလစ်ကန်ပါတီကအနိုင်ရခဲ့ပါတယ်။ပုံမှန်အားဖြင့် Republican Party ကိုထောက်ခံအားပေးတဲ့ Virginia ပြည်နယ်မှာအုပ်ချုပ်ရေးမှူးယာရုအပြင်ပြည်နယ်လွှတ်တော်မှာ Democrat တွေအများစုအနိုင်ရခဲ့ပါတယ်။ Kentucky ပြည်နယ်မှာလည်းလောလောဆယ်ရလဒ်တွေအရ Democrat ကိုယ်စားလှယ်ကပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်အနိုင်ရနေပါတယ်။အစင်လာအားဖြင့် Republican တွေကိုအထိုင်ခိုင်မာထောက်ခံတဲ့ Mississippi ပြည်နယ်မှာတော့ Tamara Trump ကိုထောက်ခံသူ Republican ကိုယ်စားလှယ်ကအုပ်ချုပ်ရေးမှူးအဖြစ်အနိုင်ရရှိသွားပါတယ်။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာထားရှိတဲ့ဗဟိုခွာဆက်တွေကိုယူရေနီယံဓာတ်ငွေ့တွေစတင်ထည့်သွင်းနိုင်ဖို့ယူရေနီယံဟက်ဆာဖလိုရိုက်ကီလိုဂရမ်2000ပါတဲ့ကုန်သက်တာကြီးရောက်သွားပြီလို့အီရန်သတင်းမီဒီယာတွေကဒီကနေ့ဖော်ပြပါရတယ်။အမေရိကန်ထူးတပ်ဖွဲ့ဝင်တွေတုတ်တင်ခဲ့တဲ့ IS ခေါင်းဆောင်ဟောင်းအဘူဘာကာအယ်ဘဂဒါဒီရဲ့ဇနီးကိုတူရကီတပ်ဖွဲ့တွေဖမ်းဆီးထားတယ်လို့တူရကီသမ္မတရီဂျက်တာရဲ့အာဒိုဝန်ကဒီကနေ့ပြောကြားလိုက်ပါရရှင်။ တရင်ချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်။ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA အစီအစဉ်တွေကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America. Washington.